ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေဘက်ကဝင်တိုက်ပေးခဲ့သူတွေဖြစ်ဗြိတိန်နိုင်ငံသား2ဦးနဲ့မော်ရိုကိုနိုင်ငံသား2ဦးကိုတေဒန်စီရင်ချက်ချမှတ်လိုက်ကြောင်းယူကရိန်းရှေ့ပိုင်းကရုရှားလူလာရဲ့ခွက်ထွက်သမားတွေကပြောဆိုလိုက်ကြပါတယ်နိုင်ငံသားအမျိုးသား3ယောက်ဟာယူကရိန်းတပ်တွေဘက်ကနေကြီးစားအဖြစ်တက်ခတ်ပေးခဲ့တာကြောင်းအဖြစ်ရှိကြောင်းနဲ့တာမန်စစ်သုံးပတ်နေလို့ခန်းစားဝင်မရှိတဲ့ကြောင်းယူကရိန်းရှေ့ပိုင်းဒွန်ညက်ဒေသတရားဝန်ကဆုံးဖြတ်လိုက်တာပါယူကရိန်းကခွက်ထွက်ပြီးဒွန်ညက်ပြည်သူ့သမ္မတနိုင်ငံအဖြစ်ကြီးညာထားတဲ့ဒေသကတရားရုံးကိုတော့နိုင်ငံတကာကအသိအမှတ်ပြုထားပါဘူးဗြိတိန်နိုင်ငံကရှောင်ပင်နာမော်ရိုကိုကဆော်ရွန်ဘရာရင်တို့နဲ့အတူတည်ရန်စီရင်ချက်ချခံနေရတဲ့အာရင်အက်စတင်ကတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်ဖြစ်နေပြောဆိုလိုက်ပါတယ်
I was hoping the sentence would be a lot
fairer. ဆင်းရဲစင်းမှုမှာကိုညီကတဲ့လို့လက်နဲ့ချဖန်ခံခဲ့တာကြောင့်မျက်မျက်ကြတာနဲ့စီရင်လိုက်မယ်လို့ညွှန်လင့်ထားခဲ့တာပါလို့ကြာပြင်းနေကပဲတရားခွင်မှာဒိန်းနောက်တွေကိုပြောဆိုသွားတာပါ။ဗြိတိန်နိုင်ငံကဖင်နာနဲ့အက်စင်တို့နှစ်ဦးကတော့မရီယိုပိုစကဲမြို့မှာဧပြီလလေကရုရှားလူလာတဲ့တပ်ဖွဲ့တန်းလက်နဲ့ချခဲ့တာဖြစ်ပြီးမော်ကိုနိုင်ငံကဘရိုင်းကတော့အရှိပိုင်းဘောနိုဗကာမြို့မှာမလလေလောက်ဒိန်းလက်နဲ့ချခဲ့တာပါ။ဒီရန်စီရင်ချက်အတွက်အယူခံဝင်ဖို့တလချိန်ရပြီးပြည်ထောင်စီရင်ခံရမယ်ဆိုရင်တော့တနပ်ပြစ်တပ်ဖွဲ့ကကွန့်မြတ်တာခံရမှာဖြစ်ပါတယ်။ယူကရိန်းတပ်တွေကိုကူညီနေတယ်လို့ဆွစ်ဆဲခံထားသူနောက်တူးဖြစ်တဲ့ဗြိတိန်နိုင်ငံကအန်ဒရူးဟေးကလည်းတရားခွင်မှာအမှုရင်ဆိုင်နေရတာပါ။ဗြိတိန်နိုင်ငံရဲ့ဌာနကတော့စစ်သုံးဘန်းတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့ပြည်ထောင်စီရင်နဲ့လို့ရဖြစ်နေပြည်တင်ရှုတ်ချလိုက်ပါတယ်။